ောတာရှင်များခင်ဗျာအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကငြိမ်းချမ်းရေးဖော်ဆောင်ရေးဟာအခုခါမှာနောက်ပြန်ဆုတ်လို့မရနိုင်တော့တဲ့အခြေအနေမှာရှိနေတဲ့ဆိုပြီးပိုင်းခြားထားတဲ့ကက်ရှမီးယားဒေသမှာနေဆက်ဖြတ်ကျော်တဲ့ဆက်တွယ်မှုတွေတိုးပြီးလှုံ့ဆော်ကြဖို့ကြိပြုခဲ့ကြပါတယ်။ထာဝရငြိမ်းချမ်းရေးမရခင်ကာလအတွင်းမှာအနုမျိုးရှင်ပြိုင်ဘက်နိုင်ငံနှစ်ခုအနေနဲ့ကက်ရှမီးယားဒေသပြဿနာကိုဖြေရှင်းဖို့လိုတယ်ဆိုတာပါကစ္စတန်သမ္မတကပြောခဲ့တယ်လို့သိရပါတယ်။ New Delhi မြို့ကနေ VOA သတင်းတော်အန်ဂျနာပါစရီကာပြေပို့လိုက်တဲ့သတင်းဆောင်မကိုတင်ဆက်ပေးပါလားဒေါ်လှလာတန်ခင်ဗျာ
ဟုတ်ကဲ့ခင်မောက်ဆိုအိန္ဒိယနဲ့ပါကစ္စတန်ခေါင်းဆောင်တွေကပြဿနာဖြစ်နေတဲ့ဟီမဝန္တာဒေသရှိကက်ရှမီးယားပြည်နယ်ကိုပိုင်းထားတဲ့စစ်ပဲ့ထိန်းချုပ်ရေးမြင်းကြောင်းကိုဖွင့်ပေးဖို့ရည်ယူဆောင်ရွက်မှုအတော်များများကိုဒီနာနေ့ကရထားဖော်ပြခဲ့ကြပါလေပူးတွဲကြညာချက်မှာဖော်ပြထားတဲ့အဲ့ဒီရည်ယူဆောင်ရွက်မှုတွေနဲ့ခီးတွာလာမှုကုန်သွယ်ရေးနဲ့ရင်ကျင်းမှုအဆက်အသွယ်တွေတိုးဖို့အပြင်အဲ့ဒီယာယီနယ်မြေမြင်းကြောင်းကြောင့်ကွဲနေရတဲ့မိသားစုတွေကြားဆက်သွယ်နိုင်တဲ့အခွင့်အရေးတွေတိုးဖို့လည်းပါဝင်ပါတယ်။ခရစ်ကက်ကစားပြိုင်ပွဲကိုကြီးစုဖို့အပြင်အိန္ဒိယဝန်ကြီးချုပ်မမိုဟန်စင်းနဲ့လည်းတွေ့ဖို့နယူးဒယ်လီကိုသွားရောက်တဲ့သဝေကြခီးစဉ်ကိုမစ္စတာမူရှရက်ကအဆုံးသတ်ရမှာခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြဿနာတွေကိုဖြေရှင်းနိုင်ဖို့နှစ်နိုင်ငံကသမိုင်းတင်တဲ့အခွင့်အရေးရထားပြီလို့မစ္စတာစင်းကပြောပါတယ်။ဒါအပြင်နိုင်ငံကြားငြိမ်းချမ်းရေးပေါ်ဆောင်မှုဟာလေနောက်ပြန်မဆုတ်တန်းအခြေအနေမှာရှိနေတယ်လို့သူကပြောပါတယ်
။ In this spirit, the two leaders addressed the issue of Jammu and Kashmir and agreed to continue these discussions.
ဒီလိုမျိုးစိတ်ဓာတ်အနေထားအောက်မှာခေါင်းဆောင်ကြီးနှစ်ယောက်တို့ဟာဂျမူးနဲ့ကက်ရှမီးယားပြဿနာကိုဆွေးနွေးခဲ့ကြပြီးနောက်ဆုံးအဖြေရှာနိုင်မှုစေတနာနဲ့ရည်ရွယ်ချက်ပြည့်ဝတဲ့အနာဂတ်ကိုရှေ့ရှုတဲ့အမြင်နဲ့ဆက်ပြီးဆွေးနွေးသွားကြဖို့သဘောတူညီခဲ့ကြပါတယ်
။အိန္ဒိယသတင်းစာတွေရဲ့အက်ဒီတာတွေနဲ့စောစောပိုင်းကတွေ့ဆုံခြင်းကတော့ပါကစ္စတန်သမ္မတမူရှရက်ကနိုင်ငံခြားပြဿနာတွေကိုဖြေရှင်းရမှာအချိန်ကောင်းရောက်ပြီလို့ပြောခဲ့ပါလေ။ဒါပေမဲ့ကက်ရှမီးယားဒေသကိုသူပိုင်ကိုပိုင်ပြောနေတဲ့ပြည်ပက္ခကိုတော့နိုင်ငံခြားမဖြေရှင်းရင်ပြဿနာကြီးပောက်ကွဲလာနိုင်တယ်လို့သူကသတိပေးသွားပါလေ။အဲ့ဒီပြည်ပက္ခကြောင့်နိုင်ငံဟာစစ်သုံးချိန်ဖြစ်ခဲ့ရပါလေ
Agreement means nothing in a different environment and under different leadership so therefore we must go for resolution
ပါဝင်ကျင်အနေထားမတူရင်ခေါင်းဆောင်ပိုင်းပြောင်းရင်သဘောတူညီမှုဟာအတိတ်ပဲရှိမှာမဟုတ်ပါဘူးဒါကြောင့်မို့လို့အဓိကကက်ရှမီးယားပြဿနာအပါအဝင်ပြဿနာအားလုံးကိုအပြေရှာဖို့ကြိုးစားကြဖို့လိုပါတယ်ဒါကတော့တန်လျာရှိစရာမလိုပါဘူးပါကစ္စတန်အိန္ဒိယနဲ့ကက်ရှမီးယားပြည်သူလူထုတရလုံးလက်ခံနိုင်မှုတပ်တနာကိုချစ်ချစ်ခင်ခင်နဲ့အပြေရှာယူကြရမှာဖြစ်ပါတယ်
။ကက်ရှမီးယားရဲ့လက်ရှိနယ်နိမိတ်ကိုပြန်ဆွဲဖို့အိန္ဒိယကလက်မခံနိုင်ဘူးလို့ပြောပေမဲ့နယ်နိမိတ်သတ်မှတ်ရေးဟာစိတ်အရေးမကြီးတဲ့အခြေအနေမျိုးမှာထားလို့တဲ့ဆန္ဒအိန္ဒိယမှာရှိတာတွေ့ရပါတယ်။သမ္မတမူရှရက်ကတော့လက်ရှိထိန်းချုပ်ရေးမြင်းကြောင်းဟာနောက်ဆုံးအဖြေမဟုတ်ဘူးလို့ပြောပါတယ်။တဖက်တို့ကြားခုလိုစိတ်ဝင်ကွဲမှုတွေရှိနေပေမဲ့ဆွေးနွေးပွဲတွေရဲ့အနေအထားဟာအပြုသဘောဆောင်ပြီးဆဲစုနှစ်ချီတီတင်းမာတဲ့ဆက်ဆံရေးဖြစ်စေဖို့အကြောင်းဖန်ခဲ့တဲ့ကက်ရှမီးယားပြဿနာဖြေရှင်းဖို့ကြိုးစားရမှာနှစ်ဖက်တို့ဟာအလျှော်တင်းလုပ်လို့တဲ့ဆန္ဒပြခဲ့ကြတာတွေ့ရတယ်လို့စမ်းစီရေးပုဂ္ဂိုလ်တွေကပြောခဲ့ကြပါတယ်ရှင်